ရက်ပိုင်းရန်ကုန်ဝက်ပြည်သူတွေစိတ်ဝင်စားဆုံးကိစ္စကတော့ဘတ်စကာပြည်ဆွဲမှုစနစ်ပြောင်းမဲ့ကိစ္စပါဒါကလည်းအတော်တဘာဝကြပါတယ်ရန်ကုန်တိုင်းလူဦးရေ9တန်းလောက်မှာ2တန်းလောက်ဟာဘတ်စကာတွေကိုနေ့စဉ်အသုံးပြုနေရလို့ဖြစ်ပါတယ်အခုဆိုရန်ကုန်တိုင်းအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်အရဘတ်စကာပြည်ဆွဲမှုစနစ်ပြောင်းမဲ့အချက်လက်တချို့ပြည်သူတွေသိခွင့်ရနေပါပြီဒီအတွက်စိုးရိမ်မှုဖြစ်တဲ့သူလည်းဖြစ်ကြပါတယ်စနစ်ပြောင်းလိုက်ရင်ဘတ်စကာစီးရတာအဆင်ပြေပါမလားအရင်ကတစ်ဆင့်ပဲစီးရတဲ့ခရီးအခု20 30များပြောင်းစီရမှာလားအရင်ကကုန်ကြခဲ့တဲ့ဘတ်စကာကထက်အခုပြောင်းလဲလိုက်တဲ့ဘတ်စကာပြည့်ဆွဲမှုစနစ်တွေကြောင့်20 30စီးရပြီးငွေပူကုန်သွားမလားစတဲ့ဆွေးရင်ပူပန်မှုတွေဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရရဲ့အများပြည်သူဘတ်စကာပြည့်ဆွဲမှုစနစ်အပြောင်းလဲဆိုတာဘယ်လိုမျိုးလဲဒီစနစ်အောင်မြင်မှာလားဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်ရှိပြောင်းလဲလိုက်ပြီးဖြစ်တဲ့ဘတ်စကာပြည့်ဆွဲမှုစနစ်တွေဆိုတာဟာပထမတစ်ချက်နဂိုလိုင်းနံပါတ်ပေါင်း300ကျော်800ကနေလိုင်းပေါင်း60ဝန်းကျင်အထိရှော့ချထားတာဖြစ်ပါတယ်။တကယ်တော့နဂိုမူလလိုင်းနံပါတ်300ကျော်ဆိုတာမပြေးဆွဲတဲ့လိုင်းတွေထပ်တူနီးပါးတူတဲ့လိုင်းတွေအများကြီးပါပါတယ်။အရင်ကဘတ်စကားလိုင်းပြေးဆွဲမဲ့ရင်ပိုင်ရှင်တွေဟာလူစီးများငွေများများရနိုင်မဲ့လမ်းကြောင်းတွေကိုပဲပြေးဆွဲကြတော့သူတို့ပြေးဆွဲကြတဲ့လိုင်းမထတာအဖွဲကြီးကိုတင်ပြလိုအပ်ရင်လက်ငွေပေးအဲ့လိုနည်းနဲ့တလိုင်းပြီးတလိုင်းတိုးလာခဲ့လို့အခုလိုဘတ်စကားလိုင်းနံပါတ်တွေဖောင်းပွားနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ဂျပန် JICA အဖွဲ့ကြီးကဘတ်စကားလိုင်းတွေနဲ့ပတ်သက်ပြီးတနည်းပြည်သူဘလောက်ဘတ်စကားလိုင်းတွေကိုအသုံးပြုနေကြတယ်။ဘယ်နေရာဘယ်လမ်းကြောင်းတွေမှာစီးမဲ့သူတွေဘလောက်ရှိတယ်။ဒီအတွက်လိုင်းအရေးအတွက်ဘလောက်ဖြစ်တဲ့စသဖြင့်စနစ်တကျသုတေသနလို့တွက်ချက်ပေးခဲ့တာအတော်လေးကြာပါပြီ။ရလတ်တွေကိုလည်းရှေ့ပိုင်းအစိုးရအဆက်ဆက်တာဝန်ရှိသူတွေကိုတင်ပြခဲ့တာကြီးပဲဖြစ်ပါတယ်။ဒါပေမဲ့ရှေ့အစိုးရတွေဟာဂျပန်အဖွဲ့အစည်းရဲ့သုတေသနပြုချက်အကြံပြုချက်ကိုအကောင့်ထဲမဖော်ဘဲကိုကျိုးစီးပွားရှာလို့ရတဲ့မထတာအဖွဲ့ကြီးရဲ့စနစ်မကျတဲ့ရှေးဟောင်းစနစ်အတိုင်းပဲပြေးဆွဲနေလို့ပြည်သူတွေဒီလောက်ဒုက္ခရောက်နေရတာဖြစ်ပါတယ်။အခုဂျိုက်ကာအဖွဲ့ရဲ့သုတေသနရလဒ်ကိုအခြေခံပြီးဘတ်စကားပြေးဆွဲမဲ့လိုင်းတွေစနစ်တကျသတ်မှတ်လိုက်ပြီးမှလက်တလောအဆင်မပြေမှုနည်းနည်းပါးပါးဖြစ်တယ်ဆိုရင်တော့နောက်အဆင်ပြေသွားပါလိမ့်မယ
်။လက်ရှိပြေးဆွဲနေတဲ့စနစ်ထဲမှာရန်ကုန်မြို့လယ်ဗိုလ်ချုပ်လမ်းအနော်ထာလမ်းဘန်ဒူလာလမ်းကုံတယ်လမ်းကန္နာလမ်းတွေကိုပဲပတ်ပြီးပြေးဆွဲမဲ့56 59 58ဆိုတဲ့လိုင်း၃လိုင်းပါပါတယ်။ဒီလိုမြို့ပြင်ကလာတဲ့ကားတွေမြို့တွင်လမ်းပေးမဝင်ပဲမြို့တွင်မှာခရုပတ်ပုံတံပြေးဆွဲဖို့မြို့ပြအင်ဂျင်နီယာတချို့က2002ခုနှစ်ကတည်းကအစိုးရအဖွဲ့ကိုအကြံပြုခဲ့မှုပါတယ်။ဒါပေမဲ့အဲ့ဒီချိန်ကအထမမြောက်ခဲ့ပဲအခုမှအကောင့်ထဲပေါ်လာတာပါ။အဲ့လိုပြေးဆွဲခြင်းအဖြစ်မြို့တွင်မှာလိုင်းပေါင်းစုံပြည့်နှက်ပြီးရင်ကျော်ကြက်တဲနေတဲ့ပြဿနာပြေလည်သွားပါလိမ့်မယ်။ခီးတွေတွေလည်း5မိနစ်တစ်ချိန်လောက်ထွက်မဲ့ခရုပတ်ကားတွေစီးပြီးလိုရာကိုမြန်မြန်ဆန်ဆန်ရောက်နိုင်ကြပါလိမ့်မယ်။အခုပြောင်းလဲလိုက်တဲ့စနစ်သစ်မှာမထသအဖွဲ့ကြီးကိုလုံးဝဖျက်ဆီးလိုက်တာကလည်းအရေးပါပါတယ်ဒီအဖွဲ့ကြီးဟာအလွန်အကျင့်ပြတ်ချစားတဲ့အဖွဲ့ကြီးအဖြစ်ကြော်ကြားပါတယ်ဒီအဖွဲ့ကြီးရဲ့အာဂရိလိုက်စားမှုနဲ့ညံ့ဖြင်းတဲ့စီမံခန့်ခွဲမှုကြောင့်ပဲရန်ကုန်ဘတ်စကားပြည့်ဆွဲမှုစနစ်အခြေအနေဆိုးရွားနေရတာဖြစ်ပါတယ
်စနစ်သစ်မှာနောက်ထပ်အရေးပါတဲ့အပြောင်းအလဲကြီးတစ်ခုကတော့အရင်ကဘတ်စကားတွေကိုတစည်းချင်းနှစ်စည်းချင်းပိုင်ရှင်တယောက်ချင်းကိုစည်းပွားကိုရှားဆိုတဲ့အနေအထားကနေစုပေါင်းစနစ်နောက်အများပိုင်ကုမ္ပဏီစနစ်နဲ့ပြေးဆွဲစီမဲ့ကိစ္စပါစနစ်ဟောင်းအရာရင်ပိုင်ရှင်တွေဟာဘတ်စကားတစ်ခေါက်ဆွဲရင်သူ့ကိုငွေဘလောက်အပ်ရမယ်ဆိုပြီးအုံနာခြင်းနဲ့ကားကို driver spare လက်ထဲအပ်လိုက်ပါတယ်။အဲ့ဒီအခါမှာ driver spare တွေဟာအုံနာခြင်းကြည်အောင်သူတို့အတွက်နေ့အတွက်ခငွေကြံအောင်ကားတစ်စီးနဲ့တစ်စီးပြိုင်မောင်းတာတွေဘတ်စကားမှတ်တိုင်မှာအကြကြီးရက်တာတွေမိနီဖြတ်တာအပါဝင်ရင်စည်းကမ်းချိုးဖောက်တာတွေမျိုးစုံလှုပ်ကြပြီးအပြိုင်မောင်းတဲ့ရင်အချင်းချင်းရိုက်နှက်တက်ဖြတ်ကြတဲ့အထိအခြေအနေအမျိုးမျိုးဖြစ်ပျက်ခဲ့ပါတယ်။စိတ်ပိစူးမှုများတဲ့အနေအထားမျိုးအောက်မှာခီးသည်တွေကိုရိုင်းရိုင်းပြပြဆက်ဆက်နာမျိုးကျူးလွန်တဲ့အလေအထားလေးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အခုအခါ driver spare တွေဟာလက္ခဏာဝန်ထမ်းတွေဖြစ်အလုပ်လုပ်ကြရမှာမို့အဲ့ဒီလိုပြဿနာတွေမပေါ်ပေါက်နိုင်တော့ပါဘူး။ရင်လိုင်းပိုင်ရှင်ကုမ္ပဏီနဲ့ driver spare အလုတ်ရှင်အလုတ်သမားကြားဖြစ်မဲ့ပဋိပက္ခအခြေအနေမျိုးလောက်ပဲကြုံကြရတော့မှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေကတော့လက်ရှိ January 16ရက်နေ့အပြောင်းအလဲကိုမထတာဖြတ်သိမ်းတာနဲ့စနစ်ပြောင်းပြေးဆွဲတာတွေကိုအရင်အကောင့်ထဲပေါ်တာလို့ဆိုပါတယ်ဒီစနစ်ကြောင့်ပြည်သူတွေလိုရာခီးကိုမြ мян ရအောင်စွမ်းဆောင်ပေးနိုင်ပါလိမ့်မယ် နောက်တစ်စစ်မှာတော့ငွေပေးချေမှုစနစ်အဆင်ပြေအောင်လုပ်မယ်လို့ဆိုထားပါတယ်။ Basque Line အားလုံးတူညီတဲ့စနစ်နဲ့စက်တွေထားပြီး Electronic ငွေပေးချေကတ်တွေနဲ့ပေးနိုင်အောင်လုပ်သွားမယ်လို့ဆိုပါတယ်။နောက်တစ်စစ်ကတော့ Key Theory တတ်တောင်တတ်တာစီးနိုင်အောင် Basque တွေကိုတဖြည်းဖြည်းအဆင့်မြင့်သွားမှာဖြစ်ပါတယ်။ဒီလိုတဖြည်းဖြည်းနဲ့အဆင့်မြင့်တင်သွားရင်အရင်ကတည်းကအများကြီးပိုကောင်းတဲ့ Basque ပြည့်စွက်မှုစနစ်ဖြစ်လာပါလိမ့်မယ
်။ဒါပေမဲ့ဘလို့ပဲကောင်းမွန်တဲ့စနစ်ဖြစ်ဖြစ်အခက်ခဲတွေတော့ကြုံကိုကြုံကြရပါဦးမယ်။ပထမအပြောင်းလဲကာလမှာပြည်သူတွေကားလိုင်းရွေးချယ်မှုခက်တာတွေတစ်စီးနဲ့တစ်စီးအကူပြောင်းကိစ္စစတာတွေမှာအခက်ခဲတွေကြုံကြရမှာပါ။ဒီအတွက်လဲကုညီမဲ့အဖွဲ့တွေအသင့်ပြင်ထားကြပါပြီ။နောက်ပြဿနာတစ်ခုကလကစားပြီးအလုပ်လုပ်ကြမဲ့ driver နဲ့ spare ရာတွေအရေးပါ။လက်ရှိအချိန်အဲ့ဒီစနစ်နဲ့အကောင့်ထဲပေါ်တဲ့BRD ရင်လိုင်းဆိုရင်အဆင်မပြေဖြစ်နေတာတွေ့ရပါတယ်။လုခလာစာကိစ္စအချိန်မိုကိစ္စအလုသမာအခွင့်အရေးစတဲ့ပြဿနာပေါင်းစုံဖြစ်ပါတယ်။ဒီပြဿနာကုမ္ပဏီတွေကောင်းကောင်းရင်ဆိုင်ရနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်ရှိပြောင်းလဲလိုက်တဲ့ Basque ပြည့်စွဲမှုစနစ်သစ်ဟာအချိန်တစ်ခုရလာရင်ရန်ကုန်နေပြည်သူတွေမကနေကလာပြီး Basque ကိုမှီခိုနေရတဲ့သူတွေအခြားသောမော်တော်ယာဉ်မောင်းနှင်ကြသူတွေအားလုံးကိုပါကောင်းကျိုးပြုမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။